မရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ထိခိုက်နေသူတွေကိုအထောက်ပံ့ပေးဖို့နဲ့အစိုးရအသုံးစိတ်ပါဝင်စုစုပေါင်းဒေါ်လာ 1.3 ထရီလီယံချထားပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးခဲ့တဲ့နောက်မှာအမေရိကန်နိုင်ငံသားတွေအတွက်ထောက်ပံ့ငွေပို့ပြီးပေးရတဲ့ပတ်သက်ပြီးအောက်လတော်ကဒီမိုကရက်အမတ်တွေကတနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့စီစဉ်နေကြပါတယ်။ COVID-19 ခံစားရတဲ့အမေရိကန်နိုင်ငံသားတွေအတွက်ဒေါ်လာ600စီပေးဖို့ပါဝင်တဲ့ထောက်ပံ့မှုအစီအစဉ်ပါမူခြင်းဟာဆက်ဆရာကောင်းတယ်လို့ပြောပြီးလက်မှတ်မထိုးပဲထားရကြတယ်။တနင်္လာနေ့ကသမ္မတထရမ့်ကလက်မှတ်ရေးထိုးပေးခဲ့တာပါ။ဒါပေမဲ့အသုံးစိတ်ထဲမှာနိုင်ငံရဲ့ခြားအတွက်အကူအညီတွေနဲ့သိပ္ပံသုတေသနဆိုင်ရာလိုအစိုးရအစီအစဉ်တွေအတွက်ထောက်ပံ့ငွေသုံးတာကိုဝေဖန်တာနဲ့တစ်ချိန်တည်းမှာပဲအမေရိကန်တွေအတွက်ထောက်ပံ့ငွေကိုဒေါ်လာ 2,000 စီပေးဖို့လည်းသမ္မတကတောင်းဆိုနေတာပါ။အမေရိကန်ပြည်သူတွေအတွက်ထောက်ပံ့ငွေတိုးပေးတဲ့လို့အောက်လွတ်တော်ဒီမိုကရက်တွေကသဘောတူကြတယ်လို့ဒေါ်လာ 2,000 စီထုတ်ပေးတယ်မပေးတဲ့တနင်္လာနေ့မှာမဲခွဲဆုံးဖြတ်ကြမှာလည်းဖြစ်ပါတယ်။ဒါပေမဲ့ဒါကို Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကတည်ချနိုင်ခြင်းရှိပါတယ်။တခုချင်းစီအတွက်ထောက်ပံ့ငွေပို့ပေးရေးသမ္မတတောင်းဆိုချက်ကိုသူ့ရဲ့ Republican အမတ်တွေကလက်မခံကြသလိုဒီလိုပေးဖို့ Democrat တွေရဲ့ညှိနှိုင်းမှုတွေကိုပါစန့်ကွက်နေကြတာပါ။သမ္မတအတည်ပြုလိုက်တာမို့အသုံးစိတ်ပြက်ပြီးအစိုးရလုပ်ငန်းတွေလက်ပတ်မှုအင်အားတွေကဆက်ယာယီရပ်ဆိုင်းရမယ့်အခြေအနေကိုရှောင်ရှားလိုက်နိုင်ပါတယ်။အခုသမ္မတ Trump လက်မှတ်ရေးထိုးခဲ့တဲ့ဥပဒေမူကြမ်းထဲမှာ Coronavirus ကောက်ကတန်ခမ်းရသူတွေကိုထောက်ပံ့ပေးဖို့အတွက်ဒေါ်လာဘီလီယံ900နဲ့လောင်းနဲ့စက်တင်ဘာအထိအစိုးရလုပ်ငန်းတွေလက်ပတ်နိုင်ဖို့အတွက်အသုံးစိတ်ဒေါ်လာ 1.4 ထရီလီယံလဲပါဝင်ပါတယ်။